This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ရေဒီယိုအန်ယူဂျီကိုနားတော်တာဆင်နေကြတဲ့ပရိသတ်အပေါင်းနဲ့မြန်မာနိုင်ငံသူနိုင်ငံသားအားလုံးတဘာဝပြီးဆရာနာရှင်ဘီတို့ကနေကင်ဝေးပြီးကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစီလို့ရေဒီယိုအန်ယူဂျီဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့တာပေးလိုက်ရပါတယ်ရှင်။မင်္ဂလာမနက်ခင်းပါရှင်။ဒီကနေ့2025ခုနှစ်ဩဂုတ်လ18ရက်နေ့မနက်ခင်းရေဒီယိုအန်ယူဂျီအစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးပါတော့မယ်။ပထမဦးဆုံးအနေနဲ့ရေဒီယိုအန်ယူဂျီစီရေးသတင်းကောက်နှုတ်ချက်ကိုမင်းယူကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင်။
ရေဒီယို NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီးရေဒီယို NUG ရဲ့မနက်ခင်းစီရင်သတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီရင်သတင်းနေဖြင့်ညောင်လေးပင်မှာစစ်ကောင်စီတပ်နဲ့ထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပြီးအရာရှိတဦးအပါအဝင်၄ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်ပဲခူးတိုင်းညောင်လေးပင်မြို့နယ်ဗဇွန်မြောင်းစံပြကျေးရွာမှာစစ်ကောင်စီတပ်နဲ့ထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပြီးအရာရှိတဦးနဲ့စစ်သားတဦးသေဆုံးခဲ့တယ်လို့ Fire Dragon တပ်ရင်းကထုတ်ပြန်ထားပါတယ်။ဩဂုတ်လ16ရက်နေ့မနက်10:35မိနစ်ကဗဇွန်မြောင်းစွဲတလွဲလိုင်းတနေရာမှာစစ်ကောင်စီတပ်ဖွဲ့နဲ့ P23703 Fire Dragon တပ်ရင်းတော်ကြီးကန် drone အဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တာလို့ဆိုပါတယ်။တိုက်ပွဲအတွင်းစစ်ကောင်စီတပ်ဘက်ကအရာရှိတဦးနဲ့တပ်သားတဦးသေဆုံးခဲ့ပြီးညောင်လေးပင်မြို့ရှိခမရ20တပ်ရင်းနဲ့ရေကြီးချောင်းခိတ်စခန်းမှလက်နက်ကြီးများအချက်ပေါင်းများစွာပစ်ကူပေးခဲ့တယ်လို့သိရပါတယ်။ဆက်လက်ပြီးနေ့လယ်2နာရီခန့်မှလည်းပဇွန်မြောင်းကျေးရွာအိုးဖို့ပိုင်းမှာဒုတိယအကြိမ်လက်ဦးမှုရယူပြီးထပ်မံတိုက်ခိုက်ခဲ့ရာစစ်ကောင်စီတပ်သား2ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်။စစ်ကောင်စီဘက်ကလက်နက်ကြီးများဖြင့်ဖိအားပေးပစ်ခတ်ခဲ့ပေမဲ့တော်လှန်ရေးပေါ်များအထိခိုက်မရှိအောင်မြင်စွာပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်ကော့တောင်းမြို့နယ်မလီဝမ်းရဲစခန်းနဲ့အမှန်982ချင်းမြန်တပ်ရင်းကိုဝင်ရောက်တိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်။တနင်္သာရီတိုင်းကော့တောင်းမြို့နယ်မလီဝမ်းရဲစခန်းနဲ့အမှတ်982ချေလင်းတရင်ကိုဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ကော့တောင်းမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပကပကထုတ်ပြန်ထားပါတယ်။ဩဂုတ်လ12ရက်နေ့မနက်9နာရီခွဲအချိန်မှာမလီဝမ်းကျေးရွာရှိခမရ982တရင်နဲ့မလီဝမ်းရဲစခန်းတို့ကိုအလင်းငိုက်ဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။တိုက်ခိုက်မှုအတွင်အဆောက်အဦးဘန်ကာအများပြားထိခိုက်ပျက်စီးခဲ့ကစစ်ကောင်စီဘက်ကအရာရှိတဦးသေဆုံးကစစ်သားနဲ့ရဲ10ဦးကျော်ထိခိုက်ဒဏ်ရာရခဲ့တယ်လို့သိရကြောင်းဖော်ပြထားပါတယ်။ကြန့်ရှိနေတဲ့စစ်သားနဲ့ရဲများစစ်ကောင်စီသတင်းပေးတရှိများနဲ့ထောက်တိုင်များအနေဖြင့်ပြည်သူဘက်ကရက်တီပြီးပြည်သူရင်ဝင်ခိုလုံကြဖို့တိုက်တွန်းထားပြီးပြည်သူများအနေဖြင့်စစ်ရေးအသည့်စစ်ရေးသတင်းအမြဲရှိကြဖို့ကော့တောင်းပကဖကအတိပေးထားပါတယ်ခင်ဗျာ။ဆလဘီမော်ချီဒေတာရှိစေယုံနဲ့မူဂျူချောင်းအနီးကိုစစ်ကောင်စီဘုံကျဲတိုက်ခိုက်တေဆုံးသူ24ဦးအထိရှိလာတဲ့သတင်းကိုတင်ပြပေးပါမယ်။ကရင်နီပြည်နယ်ဖားဆောင်မြို့နယ်မော်ချီဒေတာကိုစစ်ကောင်စီကတရက်ထဲ၄ချောင်းတိုက်ခိုက်မှု2ချိန်ပြုလုပ်ခဲ့ရာကလေးငယ်များအပါအဝင်တေဆုံးသူ24ဦးအထိရှိလာပြီးတေဆုံးသူဦးရေထပ်တိုးလာနိုင်တယ်လို့KBV News ကဖော်ပြထားပါတယ်။ဩဂုတ်လ18ရက်မနက်9:56မိနစ်အချိန်မှာမော်ချီဒေတာလူခါလူကျေးရွာရှိပြည်သူစေယုံတယုံကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့ရာအရသား2ဦးထိခိုက်ဒဏ်ရာရခဲ့ပြီးအဆောက်အုံများပျက်စီးခဲ့တယ်လို့ဆိုပါတယ်။နေ့လယ်12:10မိနစ်အချိန်မှာလဲ16ကုန်းရက်ကွက်မူဂျိုချောင်းအနီးကလူစီကားရာနေရာကိုဘုံကျဲချခဲ့တာကြောင့်အရသားပြည်သူအများအပြားထိခိုက်ဒေဆုံးခဲ့ရတယ်လို့သိရပါတယ်။တနင်္ဂနွေနေ့ဆိုတော့အလုံးကဖះချောင်းတက်ပြီးအလုံနာကြအနားယူကြတယ်။အဲနေရာလေးကချင်းကွင်းဗောလီဘောကွင်းဆန်ဒေးဆိုလူစုပြီးအနားယူကြတဲ့နေရာလေးလူအစုလိုက်အပြုံလိုက်ရှိတဲ့နေရာကိုမှရွေးလုသွားတာပဲလို့ ဒေသခံတဦးက KPV News ကိုပြောပါတယ်။ဩဂုတ်လ18ရက်နေ့ညနေပိုင်းအထိရုပ်အလောင်းရှာဖွေတွေ့ရှိပြီးသေဆုံးသူ24ဦးထိရှိလာပြီးထိခိုက်ဒဏ်ရာပြင်းထန်သူများနဲ့ပျောက်ဆုံးနေသူများလည်းရှိသေးတာကြောင့်သေဆုံးသူဦးရေထပ်တိုးလာနိုင်သေးတယ်လို့သိရှိရပါတယ်ခင်ဗျာ။ဆက်လက်ပြီးကျောက်ဖြူမှာစစ်ကောင်စီကဒရုန်းဖြင့်ဘုံချတိုက်ခိုက်ခဲ့တာကြောင့်ပြည်သူ2ဦးသေဆုံးပြီး5ဦးဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်။ရခိုင်ပြည်နယ်ကျောက်ဖြူမြို့နယ်လက်ခမော်ရွာတဲ့ဂေါ်တူရွာအနီးကိုစစ်ကောင်စီကဒရုန်းနဲ့ဘုံချတိုက်ခိုက်ခဲ့တာကြောင့်ပြည်သူ2ဦးသေဆုံးပြီး5ဦးဒဏ်ရာရခဲ့တယ်လို့ American Princess Media ကဖော်ပြထားပါတယ်။ဩဂုတ်လ16ရက်နေ့နေ့လယ်တနာရီမိနစ်40အချိန်မှာဂေါ်တူရွာဟောင်းအနီးကိုစစ်ကောင်စီကဒရုန်းဖြင့် drone ဘုံးသီးတစ်လုံးလာရောက်ကျဲချခဲ့တာပါ။ဘုံးသီးကျရောက်ပောက်ကွဲမှုကြောင့်ဂေါ်တူရွာနားမှာဆစ်ရှောင်နေတဲ့လက်ခမော်ရွာမှာဥဇော်မြင့်အေး48နှစ်နဲ့ဒေါ်မကျန်သိန်း51နှစ်တို့နှစ်ဦးထိမှန်သေဆုံးခဲ့တယ်လို့ဆိုပါတယ်။ထို့အပြင်လက်ခမော်ရွာတင်မှဥမောင်နိုင်ဝင်း48နှစ်ဥချွန်စင်52နှစ်ဥမောင်အေးဖြူ65နှစ်နဲ့ဂေါ်တူရွာဟောင်းကဥခင်မောင်မြင့်43နှစ်ကိုစိုးဝင်းနိုင်24နှစ်တို့ထိခိုက်ဒဏ်ရာရရှိခဲ့ပြီးအရေးပေါ်စေကူတမှုခံယူနေရတယ်လို့သိရပါတယ်။ဩဂုတ်လ16ရက်ညနေ3နာရီလောက်မှာကျောက်ဖြူအခြေဆိုင်စစ်ကောင်စီရဲ့ခမရ934တပ်ရင်းကဂေါ်တူရွာဟောင်းကိုလက်နက်ကြီးနဲ့ထပ်မံပစ်ခတ်ခဲ့တာကြောင့်လူနေအိမ်တလုံးထိမှန်ပျက်စီးခဲ့တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ဩဂုတ်လ14ရက်ကလည်းစစ်ကောင်စီ Navy တင်မော်တစီကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်ကျောက်ဖြူမြို့နယ်လက်ခမော်ရွာသားတဦးသေဆုံးခဲ့ရပါသေးတယ်ခင်ဗျာ။ဆလဘီချင်းပြည်နယ်ကံပက်လက်မြို့တွင်စစ်ကောင်စီ၏လေကြောင်းတိုက်ခိုက်မှုကြောင့်နေအိမ်များပျက်စီးခဲ့ရတဲ့သတင်းကိုတင်ပြပေးပါမယ်။ချင်းပြည်နယ်ကံပက်လက်မြို့ပေါ်တွင်ဩဂုတ်လ18ရက်နနက် 6:55 မိနစ်ခန့်ကအာနာသိန်းစစ်ကောင်စီ၏ Jet Fighter လေယာဉ်တစ်စီးဖြင့်နေရာနှစ်ခုကိုဘုံကျဲတိုက်ခိုက်ခဲ့ကြောင်းဒေသသတင်းများအရသိရပါသည်။တိုက်ခိုက်မှုအတွင်းရဲသားထိခိုက်သေးဆုံးမှုမရှိခဲ့သော်လည်းနေအိမ်များပျက်စီးမှုများရှိခဲ့တယ်လို့သိရပါသည်။ကံပက်လက်မြို့သည်2024ဒီဇင်ဘာလတွင်ချင်းညီနောင်မဟာမိတ်အဖွဲ့များကတင်ပိုက်ထားခဲ့ပြီးနောက်စစ်ကောင်စီမှလေကြောင်းတိုက်ခိုက်မှုများကိုအကြိမ်ကြိမ်ပြုလုပ်လျက်ရှိပါရယ်ခင်ဗျာ။ဆက်လက်ပြီးစစ်ကောင်စီစစ်ကြောင်းဆုတ်ခွာသွားပြီးနောက်ပြည်သူများပြန်လည်နေထိုင်ရန်နည်းမြေရှင်းလင်းပေးခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။မကွေးတိုင်းပွင့်ဖြူမြို့နယ်ကကျေးရွာများမှာစစ်ကောင်စီစစ်ကြောင်းပြန်ဆုတ်ခွာသွားပြီးနောက်ပြည်သူများပြန်လည်နေထိုင်ရန်နည်းမြေရှင်းလင်းပေးခဲ့တယ်လို့မင်းဘူးခရိုင်အမှတ်ခွန်တပ်ရင်းကသတင်းထုတ်ပြန်ထားပါတယ်။ဩဂုတ်လ10ရက်နေ့ကစစ်ကောင်စီတပ်အင်အား150ခန့်ဟာကြက်ကိုင်းကျေးရွာမှာအုပ်စုဖွဲ့ပြီးအုပ်ဖို့တနဝမကြီးစုဖလန်ချင်းနဲ့လေးအိမ်စုကျေးရွာများကိုစစ်ကြောင်းထိုးဝင်ရောက်ခဲ့တယ်လို့ဆိုပါတယ်။ဩဂုတ်လ9ရက်နေ့မှာအဆိုပါစစ်ကြောင်းပြန်လည်ဆုတ်ခွာသွားပြီးနောက်စစ်ရှောင်ပြည်သူများပြန်လည်နေထိုင်ရန်စစ်ကြောင်းတလျှောက်ကကြေးရွာများကိုနည်းမြေရှင်းလင်းရေးပြုလုပ်ပေးခဲ့တာလို့သိရပါဗျာခင်ဗျာ။ယခုနောက်ဆုံးစစ်ရေးသတင်းနေဖြင့် Justice Soldier Drone အဖွဲ့ကနည်းပညာအင်အားဖြည့်တင်းရန်တပ်ဖွဲ့ဝင်အယောက်200ခေါ်ယူနေတဲ့သတင်းကိုတင်ပြပေးပါမယ်။ Justice Soldier Drone အဖွဲ့ကနည်းပညာအင်အားဖြည့်တင်းနိုင်ရန်အတွက်တပ်ဖွဲ့ဝင်အယောက်200ဦးခေါ်ယူတင်နှန်းပေးသွားမယ်လို့ထုတ်ပြန်ထားပါဗျာ။ပါဝင်အားဖြည့်လူသူများဟာအသက်18မှ40နှစ်အတွင်းပညာရေးချင်း၈တန်းအထက်ရှိရမှာဖြစ်ကာကွန်ပျူတာပရိုဂရမ်မင်းအန် IT စိတ်ဝင်စားသူများကိုဦးစားပေးမယ်လို့သိရပါတယ်။ထို့အပြင်စစ်တင်နှန်းတက်ရောက်ရန်ကျန်းမာရေးကောင်းမွန်သူစစ်အာဏာရှင်အမြင့်ဖြတ်ရေးနဲ့ Federal Democracy စနစ်တည်ဆောက်ရေးအတွက်တန်ထိတ်ထန်ချထားသူတော်လှန်ရေးပြီးဆုံးတဲ့အထိတာဝန်ထမ်းဆောင်နိုင်သူတာဝန်နှင့်အမိန့်ကိုတိကျစွာလိုက်နာနိုင်သူဖြစ်ရမယ်လို့ဆိုပါတယ်။ဤပညာအားစိတ်ဝင်စားပြီးတော်လှန်ရေးကိုတည်ဆောက်ရှိသူများအနေဖြင့်Justice Soldier PDF ရဲ့ Facebook Messenger မှာလာရောက်ဆက်သွယ်ပါဝင်အားဖြည့်နိုင်တယ်လို့အသိပေးထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းကောင်းထုတ်ချက်တွေကိုတော့ Video NUG သတင်းတောက် Casual နဲ့ Brave Photo ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။စီးရီးသတင်းတွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုတော့ຫນွေဦးနိုင်ကဆက်လက်တင်ပြပေးသွားအောင်မှာဖြစ်ပါတယ်ရှင်။
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါ အခုပထမဆုံးတစ်ပုဒ်အနေနဲ့ကရင်နီတပ်မတော်နေ89နှစ်မြောက်သူ CRPH မှတောင်းလွှာပေးပို့တဲ့တရင်ကိုတင်ပြပေးပါမယ်။ဩဂုတ်လ18ရက်နေ့မှာ89နှစ်ပြည့်မြောက်တဲ့ကရင်နီတပ်မတော်နေအခါသမယမှာပြည်တော်စုလွတ်တော်ကိုစားပြုကော်မတီ CRPH ကကရင်နီတပ်မတော်ရဲ့ခေါင်းဆောင်များရဲဘော်ရဲဘက်များနဲ့ကရင်နီတိုင်းသားများအလုံးအားဘေးရန်တွေကင်းဝေးပြီးတော့ကျန်းမာအေးချမ်းကြရန်စုမုံကောင်တောင်းပေးပို့ထားပါတယ်။1948ခုနှစ်ဩဂုတ်လ18ရက်နေ့မှာကရင်နီတိုင်းသားခေါင်းဆောင်ကြီးများကကရင်နီပြည်ရဲ့လွတ်လပ်ရေးအတွက်ကရင်နီတပ်မတော်ကိုခိုင်မာစွာတည်ထောင်ခဲ့ပြီးတော့ဒီကနေ့အချိန်အထိကရင်နီတိုင်းရင်းသားများဟာဒန်တူညီမြအခွင့်အရေးကိုပိုင်ပြဋ္ဌာန်းခွင့်နဲ့လွတ်လပ်ခွင့်များရရှိရေးအတွက် Federal Democracy နိုင်ငံတော်အသစ်တည်ဆောက်ရေးကိုဆက်လက်ကြိုးပမ်းလျက်ရှိကြောင်းတောင်းလွှာမှာဖော်ပြထားပါသည်။တောင်းလွှာမှာကရင်နီတပ်မတော်ဟာကရင်နီပြည်သူလူထုနဲ့ဒေါ်လာရေးညီနောင်အဖွဲ့အစည်းများနဲ့အတူလက်တွဲညီညီပူးပေါင်းကာအကြမ်းဖက်ဆီအာနာရှင်စနစ်ကိုတိုက်ထုတ်နေမှုအပေါ်ဂုံယူဝမ်းမြောက်ကြောင်းဖော်ပြထားပါသည်။ဒါအပြင်ကရင်နီတပ်မတော်ဟာကရင်နီတမျိုးသားလုံးရဲ့အကျိုးစီးပွားအတွက်ကောင်းမွန်သောရည်မှန်းချက်များဖြင့်ပြည်သူအကျိုးပြုလုပ်ငန်းများကိုအောင်မြင်စွာဆက်လက်ဆောင်ရွက်နိုင်မယ်လို့ယုံကြည်တယ်လို့ဆိုထားပါသည်။ KSSN နဲ့ညွေဦးဒေါ်လာရေးတိုက်ပွဲများမှာအသက်သွေးချွေးများဖြင့်ပေးဆက်ခဲ့ကြတဲ့ကရင်နီတိုင်းရင်းသားအာဇာနည်ခေါင်းဆောင်များနဲ့ရဲဘော်ရဲဘက်များအားဥညွတ်ဂုဏ်ပြုကြောင်း CRPH မှ89နှစ်မြောက်ကရင်နီတပ်မတော်နေ့အတွက်တောင်းလွှာထုတ်ပြန်ထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့တောင်မော်တောင်အောင်ဒန်းတူလူအခွင့်အရေးလှုပ်ရှားမှုများအတွက်ရောင်နီထို US ကစကိုင်းတိုင်းသို့အားဖြည့်ကူညီတဲ့ American Dollar 1000 NUG ကာကွယ်ဝင်ကြီးဌာနလက်ခံရရှိတဲ့သတင်းကိုတင်ပြပေးပါမယ်။ရောင်နီထို US ရန်ပုံငွေရှာဖွေရေးဂီတပွဲ Concert ကရရှိတဲ့ထည့်ဝင်လူတန်းငွေများထဲမှတောင်မော်တောင်အောင်ဒန်းတူလူအခွင့်အရေးလှုပ်ရှားမှုများအတွက်စကိုင်းတိုင်းသို့ American Dollar 1000ပါဝင်အားဖြည့်ထောက်ပို့ခြင်းကိုအမျိုးသားညီညွတ်ရေးအစိုးရကာကွယ်ဝင်ကြီးဌာနကလက်ခံရရှိခဲ့ကြောင်းအသိပေးထုတ်ပြန်ထားပါသည်။အဲ့ဒီလိုကူညီထောက်ပို့မှုအတွက်အမျိုးသားညီညွတ်ရေးအစိုးရကာကွယ်ဝင်ကြီးဌာနအနေဖြင့်ကျေးဇူးအထူးတင်ရှိကြောင်းနဲ့မှတ်တမ်းတင်ဂုဏ်ပြုကြောင်းကာကွယ်ဝင်ကြီးဦးရီမွန်ကလက်မှတ်ရေးထိုးပြီးတော့မှတ်တမ်းတင်ဂုဏ်ပြုလွှာပေးပို့ခဲ့တယ်လို့ဖော်ပြထားပါသည်။ကာကွယ်ဝင်ကြီးဌာနကတရားဝင်ဖွဲ့စည်းထားတဲ့ပြည်သူ့ဒေါ်လာရေးထောက်ပို့မိသားစု PRF အစည်းအဝေးမှာပါဝင်ခြင်းဖြစ်လေပြည်သူ့ကာကွယ်ရေးတပ်မတော် PDF ရဲဘော်များအတွက်နောက်တန်းထောက်ပို့တပ်သားအဖြစ်တာဝန်ထမ်းဆောင်နိုင်ပါကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘဟုကော်မတီနဲ့တနင်္သာရီတိုင်းပြည်သူ့အုပ်ချုပ်ရေးအဖွဲ့များအစည်းအဝေးကျင်းပပြုလုပ်တဲ့တင်ကိုတင်ပြပေးပါမယ်။အမျိုးသားညီညွတ်ရေးအစိုးရဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘဟုကော်မတီနဲ့တနင်္သာရီတိုင်းပြည်သူ့အုပ်ချုပ်ရေးအဖွဲ့များတွဲဆုံဆွေးနွေးပွဲအစည်းအဝေးရှစ်မြင်းဆောင်2025ကိုဩဂုတ်လ18ရက်နေ့မနက်10:00အချိန်မှာကျင်းပပြုလုပ်ခဲ့ရာအစည်းအဝေးမှာဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘဟုကော်မတီအတွင်းရေးမှူးအဖွဲ့ဝင်လျှက်စင်းနဲ့စွမ်းဝင်ဝန်ကြီးဌာနတွဲဖက်အတွင်းပေါ်မှာအဖွဲ့အမစကားပြောကြားခဲ့တယ်လို့တင်ရရှိပါသည်။အဲဒီနောက်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်များမှအုပ်ချုပ်ရေးဆိုင်ရာပေါင်းစပ်လုပ်ငန်းများနဲ့ပတ်သက်ပြီးတော့သိရှိလိုရာများကိုဆွေးနွေးခဲ့ကြရာဝန်ကြီးဌာနအသီးသီးရဲ့တာဝန်ရှိသူများမှပြန်လည်ဖြေကြားခဲ့တယ်လို့သိရပါသည်။အဆိုပါတွဲဆောင်ပွဲကိုအမြဲတမ်းအတွင်းဝင်များဒုတိယအတွင်းဝင်များတွဲဖက်အတွင်းဝင်များဌာနဆိုင်ရာများမှတာဝန်ရှိသူများနဲ့တနင်္သာရီတိုင်းမှမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်များတက်ရောက်ခဲ့ကြပြီးတော့အစည်းအဝေးကိုနေ့လယ်7:00ခွဲအချိန်မှာရပ်နားခဲ့ပါရခင်ဗျာ။ဆက်လက်ပြီးတော့စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်နဲ့စကိုင်းဖက်ဒရယ်ယူနစ် CDM နိုင်ငံဝန်ထမ်းများကောင်စီ CCSC SFU တို့တွဲဆောင်ဆွေးနွေးတဲ့တင်ကိုတင်ပြပေးပါမယ်။စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်နဲ့စကိုင်းဖက်ဒရယ်ယူနစ် CDM နိုင်ငံဝန်ထမ်းများကောင်စီ CCSC SFU တို့ဟာဩဂုတ်လ18ရက်နေ့နေ့လယ်2:00အချိန်မှာဗီဒီယိုကွန်ဖရင့်မှာတက်ဆင့်တွဲဆောင်ဆွေးနွေးခဲ့ကြောင်းသိရပါတယ်။တွဲဆောင်ဆွေးနွေးပွဲမှာစကိုင်းဖက်ဒရယ်ယူနစ်လွှတ်တော်ဥက္ကဋ္ဌနဲ့စကိုင်းဖက်ဒရယ်ယူနစ် CDM နိုင်ငံဝန်ထမ်းများကောင်စီ CCSC SFUရဲ့ဥက္ကဋ္ဌတို့ကနှုတ်ခွန်းဆက်စကားများပြောကြားခဲ့ပြီးတဲ့နောက်စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်တာဝန်ရှိသူတဦးမှစကိုင်းဖက်ဒရယ်ယူနစ်ဂျာကာလာဖွဲ့စည်းပုံအခြေခံဥပဒေပါရှေ့လုပ်ငန်းစဉ်ဆိုင်ရာကိစ္စရပ်များကိုရှင်းလင်းဆွေးနွေးခဲ့တယ်လို့သိရပါတယ်။အဲဒီနောက်တက်ရောက်လာကြတဲ့စကိုင်းဖက်ဒရယ်ယူနစ် CDM နိုင်ငံဝန်ထမ်းများကောင်စီ CCSC SFU မှတာဝန်ရှိသူများကလည်းစကိုင်းဖက်ဒရယ်ယူနစ်ဂျာကာလာဖွဲ့စည်းပုံအခြေခံဥပဒေအရရှေ့လုပ်ငန်းစဉ်ဆိုင်ရာကိစ္စရပ်များပေါ်မှာပူးပေါင်းဆောင်ရွက်ရေးဆိုင်ရာကိစ္စရပ်များကိုအပြန်အလှန်ရင်းနှီးပွင့်လင်းစွာဆွေးနွေးဖလှယ်ခဲ့ကြပြီးတော့အစည်းအဝေးကိုညနေ 4:10 မိနစ်အချိန်မှာအောင်မြင်စွာရုပ်သိမ်းခဲ့တယ်လို့သိရပါတယ်။အဆိုပါတွေ့ဆုံဆွေးနွေးပွဲမှာစကိုင်းဖက်ဒရယ်ယူနစ်လွှတ်တော်ဥက္ကဋ္ဌလွှတ်တော်ကိုစလေမြားစကိုင်းဖက်ဒရယ်ယူနစ် CDM နိုင်ငံဝန်ထမ်းများကောင်စီ CCSC SFU ဥက္ကဋ္ဌနဲ့အလုံးအမှုဆောင်ကော်မတီအဖွဲ့ဝင်များတက်ရောက်ခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ကာရှဲနဲ့ပရဲဖူတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
တော်ရရှင်များရှင် ဒီနေ့မနက်ခင်းရဲ့တော်လန်ရေးကဗျာကဏ္ဍမှာတော့နှွေဦးကျဲရေးဖွဲ့ထားပြီးနှွေဦးမိုးခန့်စားရွတ်ဖတ်ထားတယ်။လေရင်မြန်လို့အမည်ရတဲ့တော်လန်ရေးကဗျာကိုထုတ်လွှင့်ပေးလိုက်ပါရစေရှင
်။လေရင်မြန်ဘုံကူကျင်းနေမရေတရေဝင်လာတဲ့လေရင်နှွေထင်းမှာကြည်စံရတဲ့ပရပွားနဲ့လာရောင်ကလေးပါလာတယ်။အမေကရှာရှာပါပါလာရောက်ကလေးကိုစိတ်မုန်းချက်လာတဲ့ရာသီတိုင်းထုတ်ထုတ်လှုံဖို့ဘဝအမောစုပူးကလေးတွေထက်သိမ့်ထားရဲ့ခုနှစ်နှစ်အရွယ်သားလူမမယ်ကလေးကအယုတ်မရှိတဲ့သူကပါမှာလေရင်ပြန်အယုတ်ကလေးနဲ့အဆော့ကစားချင်လို့ဘုန်းခုချင်းအဝကိုပြေးပြေးတက်ဆက်တနက်ဒရဆက်ဖြစ်နေတဲ့လေရင်ပြန်ကိုလိုက်ဖမ်းနေတာပေါ့လေရင်ပြန်မောင်းလာတဲ့အတ္တမရဲ့ကောင်းထဲမှာအုံနောက်တဆက်မှမရှိဘူးရှင်ဘတ်ထဲမှာနှလုံးသားမရှိဘူးသူကောင်းခွန်ထဲမှာအမိတ်နေရာနဲ့ယာထူးတွေအစီရီပွင့်နေတယ်သူရှင်ဘတ်ထဲမှာလဲဆွေစင်မျိုးဆက်ကောင်းစားရေးဝါဒတွေကပရစ်ဖူးတွေလိုစိတ်မြနေကြပေါ့လေရင်ပြန်ကို तू ကမောင်းနေပြီသူ့ကိုကပအယုတ်ညံ့ဆုံးဖက်စစ်ကမောင်းနေရွာကလေးကတော့ခြေထောက်မပါဘဲမွေးလာတဲ့ကလေးလုံးသူ့အပေါ်တဲ့တဲ့ကြအောင်ရွာလာတဲ့ဘုံမိုးတွေနဲ့ဝေးရတလက်မကလေးတော့ချောင်းခွာထွက်ပြေးဖို့စိတ်ကူးမရှိပါဘူး။မောင်ချောနယ်ရဲ့ကြွေတာကူကဝေချင်းမဲ့ကြပြကူရွတ်မင်းကရောလွတ်မယ်ထင်နေသလားဆိုပြီးတဟိဟိတာရှိနေ။ဝန်းကျင်အနှံ့ကရွယ်ဦးပန်းကလေးတွေကတော့ရန်နဲ့တင်းတဲ့မြေမှာပျော်ပျော်ချင်းပွင့်ပြီးတော်ဝင်တချင်းကိုဖွင့်လို့ပေါ့။လာရောက်ပေါ်ကဒံရာကိုအသက်ပေးပြီးကူတော့ဘုံကိုကျင်းတဲ့ကထွက်လာကြမဲ့သူတွေရှူဖို့အောက်ဆီဂျင်ကိုသူတို့ရှော့ဖို့နေကြရင်ဒီနေ့တော့ပြည်သူတွေရဲ့ခက်ကပြည်သူတွေစီရောက်လာမဲဆိုတာသူတို့တေချာပေါ့ယုံကြည်နေကြပါရဲ့မြေဦးကျေ
ရေဒီယိုအန်ယူဂျီမှဆက်လက်အတန်းလွှင့်နေပါတယ်အခုဆက်လက်ပြီးတော်လန်ရေးတေဂီတာအစီအစဉ်ကိုဆက်ချင်ပါတယ်The Gears သီဆိုထားတဲ့ငါတို့အမိမြေလို့အမိရတဲ့ဒီတဲ့ချင်းကိုထုတ်လွှင့်ပေးလိုက်ပါတယ်ခံစားနာဆင်ပေးကြပါအောင်ရှင်
Maro twa aro shira be Go right to some Yeah yeah the way
တို့ရရှင်တော်လည်းပြည်သူပေါင်းလို့ရှင်ဒီနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တိုင်းနာဘာသာစကားအစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်မတူပီချင်းဘာသာနဲ့တပတ်တွင်းသတင်းတွေကို The Matubi Times ကတင်ဆက်ပေးထားပါတယ်ရှင
်ဒီမတ်ဘီထမ်လမ်ကလုံးကုတ်ဘိုင်ကန်တူကိုအစာဘိတ်တင်းကိုစနေတလာမယပနာကခုကုံထောင်းနီကုံပလကုံငါအော့ကော့စလာယန်နီခွိခောက်ထန်းစနာတာအဒန်ကဘန်လာလလုံးနီအပခတ်နာစကိုင်းရေဂျင်တမူးခပွေယာပလနမ်ခါကပ်ခကလောဥကနာနန်မွန်တာဝန်ဇာစီကောင်စီခါကပ်ဆမ်ရက်နဲPDF CNF ခကဘသေးတလာဩထယာကလောစီကောင်စီခကပ်ခခေတာယန်ငင်းအောင်ဝန်ချာလမ်ကလုံးနမွန်တာဝန်ချာလာကုံထောင်းနီကုံကုလကုံငါအကော့စနေငါနေနာစစ်တောင်းထိုးဖိုင်တီ PDF နဲ့ CNF ခဘုံယုံုသေးတီကပ်အကောက်တော့ငါစစ်ကောင်စီခကပ်ခတာအကော့စနေရက်နေနာကပ်နုံုတလာမင်းလာအုံးအကောက်သေးဝင်ငါစစ်ကောင်စီခကပ်ပရုတ်ဒึกတီလုံပုတ်ပကွာနဲ့စခုပ်ကခမ်ပေါတလာမင်းလာအုံးဒီကအပရေရှင်းနာတမှုခရိုင်စစ်ကြောင်းမော်လိုက်ခရိုင်စစ်ကြောင်းကလေးခရိုင်စစ်ကြောင်း KNAB NLA နဲ့ CNA ခဘုံယုံသေးတလားမင်းလုံးပြည်နာမခကပငါလို့ခိုးနဲ့ရမ်ဟမ်လာဟင်းလုံအပေကိုတလားဩထန်ရက်လုံးအပနေနာအမေရိကန်ရောင်းဝစ်စကန်ပြည်နယ်ရောက်မတူပြည်နာမပခတာချင်းပြည်နာမပခလို့အငွန်တလားဩထန်ရက်လုံးကဒုခေတာမတပီခပွေးကမောင်စတီဗန်ထံအမင်းနတီအနီဟဲဆူစီအဆိုင်တလာမင်းလောမောင်စတီဗန်ထံဟေတာကုံထောင်းနီကုံကုလကုံငါအကော့စနိလိထုံနင်းမေချငါတုံစာနဲ့အထွန်းတီအငွန်တလာမင်းလောအကငွန်ထံဟေတာအမကဆူစီဆာယဘီအဘိဆက်ဘငွေလာအမအီမာအုံစာထံတလာမင်းလောအကငွန်ထံဟေယိုဟယ်စတီဗန်လောအမကဆူစီဆိုင်ပခါရာဘီအဘိဆက်အမအီမခေါ်အုံးစက်ဘန်အငွန်ဖယားစတီဗန်ကမတော်ခေါ်အခွန်တီယုံဘာဒုံငလေးလမ်းဟဲအငွန်စိုတငွန်ကမင်းဝန်ပေါ်တီလာအကောင်ကမင်းပခါလို့ဒမတူပီထမ်းတေငါအချွေလမ်းကငွန်တူဟဲကုံထောင်းနီကုံကုလကုံငါအကော့စနိလေးသုံးနင်းခွင်းခနက်ပကွာကပ်အတူစံတီလာမင်းလာအုံးပထမနာကုံထောင်းနီကုံကုလကုံငါဒီဇင်ဘာလဆိုင်ဟမ်လာတင် election ဟတာချင်းခဘလခပွေပကွာခကဆိုင်နီတလာ election commission လောအောလ်ထာလာစီကောင်စီလောအမိကဥကနာခွေရကအုံဝလ်ပေါခဘလနဲ့မှန်ဘယာ election ကဆိုင်နီတလာအချွေတီ MNDAA UWSA, Myla, TNLA, AA, KIA, KNU, CNF, CB, net, Pilnam, Kharkap, Khaklo, Ognam, Mun, Bayako, Kasai, Nitila, Tui, Chin, Kobol, Tidim, Yone, Dunzang, Yone, Palawam, Yone, Palam, Yone, Matupi, Yone, Kampalam, Yone, Mintam, Yone, Tantlam, Yone, Hakam, Yone, Boye, Sikansilo, Mesanda, Nela, Atamadla, Om, Haka, Tidim, Ne, Tantlam, Kopita, Sikansika, Ugna, Kunmuya, Ompundi, Tantlam, Kopi, Heko, Sikansilo, My Neboy, a Hurla, Om, Kampalet, Dunzang, Mintat, Madupi, Falam, Kopi Heta, Chin, Pelnam, Kharkap, Haglo, Sikansi, Kunhui, Lam, Kolo, a Kerm Bauti, Belawa, Kopi Heta, Argan Army, A. Elo, a Kermla, Om. Chin Kobol, Tidim Kopuiga, Bungza Pakada, Pilnam Pakatinga, Goldanga, Tongsha Suku, Ting Yakatai atu Hotila, Ming Lao. Tiga Tanga atu Amhanghe, Pilnam Herglo, Amingudunga, Bungzaka, Ukung Hergne, Sangner Herglo, Atenla, Adod Ledu Perya, The Hega Bangla, Tanga, Ting Yakatai atu Lao. Bungzaka, Ukung Hergne, Sangner Herglo, Tanga atu Kamhang Tangte, Atu Guti, Adod Wenga, Inyam Yamaramri, Tio Tivatinga, Tanka Puta Wedne, Alighti, Amangdila, Tidim Township, People Administration Law, Old Tangala. Apangana A, Chin Kobol, Complet Kopuita, Sikamsi Lo, Kumtani Kumkul Kumga, August Nilisri, Nin Medzanga, Vanyongne Boom Attack Tiltila, Old Tangyak Lo. Complet copy quicker, Wang Panhia, Kumtani Kumkul Kumga, August Nilisri, Nin Menzang, Paruglam, Minit Samga Pangatuga, Jack Fightane, Boom Adela Omti, Pilnam Im Angen Posi Tila, Mingla Om. Boom Adi Thong Donga, Im Lo Posi Ne, Kaduk, Bangha Kadang, Pilnam Oma Tingonta, Mingla Om Tha. Thailand, Bangkok Kopuya, Kumtani Kumkul Kumga, August Nilingan Hina Asai, One Friday, Fights 120, Thaglu Lang Napoya, Chin Fighter Ne, Japan Fighter Thago Hoiti, Chin Fighter Sung Tila, Ming La Om. The Hika Poyheta, Chin Fighter Haling Om, Ab Chin Leka, Lamasik Thag Napoy La Om Ti, Once A Poy Ni Ta Na Kadang, Japan Fighter Jura Ishi Ne, Thago Hoi La Om. Chin Fighter ne Japan Fighter heta Round 3 hil thoh hoi ti Round 3 a KO ne sung tila meng la om.
Radio Dong Long a natun kangai khak la kol kho ka ati yak tum toni khat men jang khne khre le minute som thoma 16 meter 17.79 meter hat dong long a ko na tu na thai jang de ma tu bi tham ol thang khne tum dei so a jal la omai na ka khu sa be de mo se
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးကိုခਿੱတရရနိုင်ပါမယ်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမ90 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ64 MHz တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။